နိုဝင်ဘာလ30မှာမြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးတော့ကြွားရောက်လာမယ်။ပိုယဟမ်မင်းကြီးရဲ့ခေးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်မှာလာရောက်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးထည့်သွင်းပြောဆိုမယ်လို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။မြန်မာပြည်ခေးစဉ်အတွင်းမှာတော့ရိုဟင်ဂျာလို့မသုံးနှုံဖို့ပိုယဟမ်မင်းကြီးကိုမေ အနေနဲ့မေတ္တာတရားကိုအခြေခံပြီးတော့အတ္တိဒုက္ခရောက်နေတဲ့လူသားတွေလူသားအခွင့်အရေးရဖို့တိုက်တွန်းမှုတွေလှုပ်သွားမယ်လို့ယုံကြည်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်။မက်ဆူမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်မြန်မာနိုင်ငံမှာလေးရတာမြစ်တာတမန်ခီးစဉ်နဲ့ပထမဆုံးအကြိမ်ကြွားရောက်လာတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာနိုဝင်ဘာလ30ရက်နေ့နေ့လယ်ပိုင်းမှာတော့စိန့်မေရီကက်သီဒရယ်မှာကက်သလစ်ဘာသာဝင်လူငယ်တွေနဲ့အတူမစားပူဇော်ဝတ်ပြုဆုတောင်းခြင်းအစီအစဉ်ကျင်းပပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကခီးစက်မှဖြစ်ပါတယ်ပုပ်ယဟန်မင်းကြီးကမြန်မာနိုင်ငံကကာဒီနယ်အမတ်ချားစ်မွန်ဘိုရဲ့မြစ်တာရက်ခံချက်အရာသူ့မြန်မာပြည်ခီးစဉ်အတွင်းမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးဆခဲ့တဲ့အပြင်မြန်မာပြည်ခီးစဉ်အတွင်းမိန့်ကြားခဲ့တဲ့ပုပ်ရဲ့တရားတော်တွေမှာရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုတုံ့ဆွဲဖို့ပြက်ကွက်ခဲ့တဲ့အတွက်လူခွင့်ရေးဖွဲ့တွေဘက်ကဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ပုံရဟန်းမင်းကြီးမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီထွက်ပြေးတိမ့်ရှောင်နေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေရေးအလေးပေးထည့်သွင်းပြောဆိုမယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇားမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တို့ကပြောပါတယ်။ပုံရ
ဟန်းမင်းကြီးရောဘာမှမပြောဘူးဆိုတာနဲ့သူ့ကိုအရင်ကတည်းကပြရတယ်သူ့ကိုမေတ္တာရေးကံတာကြည့်တယ်ဒီမြန်မာနိုင်ငံကိုရောရောဟင်ဂျာလိုမခေါ်နဲ့ပြီးတော့သူတို့နဲ့တက်တဲ့ပြီးတော့ဘာမှပြောဖို့လဲချားလ်စ်မွန်ဘိုကလည်းချားလ်စ်မွန်ဘိုကပြောတော့အခြေပြီးတော့မြန်မာဆွဲကလည်းသူ့ကိုမျက်တရည်ကန်တာရရှေ့အဲ့ဒါကြောင့်မလို့ကျွန်တော်ခင်ပါတယ်ဘာသာရေးကောင်းဆုံးတွေရောက်ပြီးတဲ့အတွက်ကြောင့်မို့သူမှတကယ်လို့ကျွန်တော်ဒုက္ခတွေတော့သူကကိုပြောမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်မနိုင်ဘူးအခွင့်အရေးနဲ့ပြတ်တည်ပြီးတော့လေသူကသူကိုပြောမယ်လို့ကျွန်တော်အမျှော်လင့်ပါတယ်ပုံရဟင်းကြီးကတည်းကလည်းဒီမှာဒုက္ခစက်မှာရောက်တဲ့ဆိုရင်တော့မြတ်တဲ့ကံကြရအများကြီးရှိပါတယ်သူကကျွန်တော်လောကဖိုင်နဲ့ပြတ်ပြီးတော့လေကျွန်တော်တော့ဆူတွန်းတာလည်းပါရဲတာနဲ့ပြတ်ပြီးတော့လေကျွန်တော်လည်းအဲသူကမြတ်တဲ့ကံနဲ့အဆင်ပြေတယ်ကြည့်ပါတယ
်ပုံရဟင်းကြီးဟာမြန်မာနိုင်ငံတွင်းလူသားတိုင်းရဲ့လူခုန်တိတ်ခါအခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဓလေ့ထုံးတမ်းအပေါ်လေးစားမှုစားတဲ့မေတ္တာတရားကိုအခြေခံနဲ့ငြိမ်းချမ်းခြင်းကိုတည်ဆောက်ဖို့အရေးကြီးတယ်ဆိုတာကိုထည့်သွင်းပြောဆိုသွားသလိုအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာခံစားနေကြရသူအများအပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေကိုပျောက်ကင်းအောင်လုပ်နိုင်လိမ့်မယ်လို့ပုပ်ယဟန်မင်းဒီဖရန်စစ်ကလူလူနဲ့တွေ့ဆုံစဉ်မှာမိန့်ကြားခဲ့တာပါဒီလိုမျိုးပုပ်ယဟန်မင်းကြီးရဲ့မေတ္တာတရားအခြေခံနဲ့တိုက်တွန်းမှုအပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ကော့ဆက်ပဇာနေဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းကကိုမျိုးတန်ကတော့မြန်မာနိုင်ငံအတွင်းမှာဘာသာမတူလူမျိုးကွဲတွေကြားနှစ်ရှည်လာများအတူရှင်တွဲနေထိုင်လာခဲ့ကြတာဖြစ်ပေမဲ့လို့နိုင်ငံရေးအရာမှိုင်းတိုက်ဖျက်ဆီးမှုတွေကြောင့်အခုလိုအကြမ်းဖက်မှုတွေဖြစ်လာတာဖြစ်တဲ့အတွက်ယုံကြည်မှုကိုအခြေခံတဲ့အတူရှင်တွဲနေထိုင်မှုမျိုးလိုလားပါတယ်လို့အခုလိုပြောပါရတယ်။
ကျွန်တော်တို့မှာတကယ်တော့ဆန်အဝိုင်းနဲ့ကိုကျကျွန်တော်ပြောချင်တာကဘုံတော့ပါခနဲ့ဆလင်ပါခနဲ့ရပစ်နာတီရာတော့မဟုတ်ပါဘူး။ရခိုင်ပြီးတော့ဗမာတွေနဲ့ကချတိုင်းနဲ့ကျွန်တော်တို့အနေနဲ့ကောင်းကောင်းဆက်ဆံတာလေးကြည့်ပါတယ်။ကျွန်တော်တို့ကလည်းသူတို့ကိုကြွေးကြဆက်ဆံတာမရှိဘူး။သူတို့ကလည်းကြွေးကြဆက်ဆံတာမရှိတော့ပါပဲ။ဒါပေမဲ့ဟိုမြန်မာဆရာကဟိုတဲမတော်ဝေကသူတို့ကိုမိုင်းထုတ်ပြီးတော့ကျွန်တော်တို့ရဲ့ကြေတနာအမြင့်မြင့်ပြန်ကြည့်တယ်။မြန်မာဆရာကတကယ်ယူသွားနေစီတကယ်မြန်ခင်နဲ့တကယ်ကျွန်တော်တို့ကိုလူသားလို့ဆက်ဆံနေစီကျွန်တော်တို့ကဘာမှပြောကြတာမရှိဘူး။ကျွန်တော်တို့နိုင်ငံသားအခွင့်အရေးအဲ့ဒါပြီးတော့လောကခွန်အဲ့ဒါကိုလုံးပင်းနေစီပြီးတော့ကျွန်တော်တို့တစ္ဆာတိုင်းစားတယ်လို့အခွင့်အရေးပြီးတော့အဲ့ဒါပဲရနေစီကျွန်တော်လည်းငါအဲ့အချင်းချင်းအချာတိုင်းတွေနဲ့တစ္ဆာလူကြီးတွေနဲ့အဲ့အချင်းချင်းနေနိုင်တယ်။ဘိုးရဟင်းကြီးကိုကျွန်တော်ဘက်မှာဟိုမက်တဲကစင်တာကဟိုတုံးပေါ်ပြီးတော့ကျွန်တော်ကိုလို့တော့အခွင့်အရေးလောကခွန်အဲ့ဒါကျွန်တော်တော့ပြောပေးဖို့မြန်မာဆရာကိုအဲ့ဒါလည်းမက်တဲကဘောရကျွန်တော်မြင်တာ
ပိုယဟမင်းကြီးဖရန်စစ်ကဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိကြာမြင့်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံမှုရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်